ကာဇာကမ်းမြောင်ဒေသကလေကြောင်းကတိုက်ခိုက်မှုတွေဒီကနေ့ဇူလိုင်လ15ရက်နေ့မှာပြုလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒါဟာဂါဇာမှာဟမတ်စ်အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တဦးကိုပြစ်မှတ်ထားတိုက်ခိုက်မှုအတွင်းမှာလူ60သေဆုံးပြီးတော့နောက်တစ်နေ့မှာဒီလိုတိုက်ခိုက်မှုတွေဇက်လုဆက်ပြီးတော့လှုပ်လာတာဖြစ်ပါတယ်။အစ္စရေးစစ်တပ်ကိုထိုးစစ်ဆင်မှုပြင်ဆင်နေတယ်ဆိုတော့အကြမ်းဖက်သမားတွေရဲ့အခြေခံအဆောက်အဦရှိတဲ့ဂါဇာကမ်းမြောင်အလယ်ပိုင်းဒေသကိုလည်းမြေပြင်စစ်ဆင်ရေးတွေထိုးစစ်ဆင်နေပါတယ်လို့အစ္စရေးကာကွယ်ရေးကပြောပါတယ်။အစ္စရေးမှာပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဟာမတ်စ်အဖွဲ့ရဲ့စစ်ဘက်ဆိုင်ရာခေါင်းဆောင်တူဖြစ်တဲ့မိုဟာမက်ဒီဖ်ကိုထိမှန်ခဲ့ခြင်းရှိမရှိဆိုတာကိုတော့အခုချိန်ထိကွဲကွဲပြားပြားမသိရသေးပါဘူး။အစ္စရေးရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကြောင့်သူတို့ရဲ့ထိပ်တန်းခေါင်းဆောင်တူဖြစ်တဲ့ဒီဖ်တည်ဆုံးခဲ့ကြောင်းကိုအမည်မဖော်လိုတဲ့ဟာမတ်စ်အဖွဲ့အရာရှိကတော့အထောက်အထားတစ်စုံတရာပြနာမျိုးမရှိဘဲနဲ့ပြောဆိုနေပါတယ်။ဂါဇာမှာပြစ်ခတ်တိုက်ခိုက်မှုတွေရစရည်နဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တရားခံတွေလွတ်မြောက်ရေးအီဂျစ်ကာတာနဲ့အမေရိကန်ပြည်ထောင်စုတို့ကာလအတန်ကြာဆွေးနွေးညှိနှိုင်းနေကြပေမဲ့အခုချိန်ထိတော့သဘောတူညီချက်တစ်စုံတရာမရသေးပါဘူးရှင်။